ဒီနေ့တင်ရကော်မတီတစ်ခုရဲ့အမှုဆောင်ရာရှိသူကိုကနေဒါအနာပိုင်တွေကအခုလစောပိုင်းမှာဖမ်းဆီးလိုက်ပြီးတဲ့နောက်ဒုတိယမြောက်ကနေဒါနိုင်ငံသားတယောက်ကိုလည်းဖမ်းဆီးလိုက်တယ်လို့တရုတ်အနာပိုင်တွေဘက်ကအတည်ပြုလိုက်ပါတယ်။တရုတ်နိုင်ငံရဲ့မျိုးသားလုံခြုံရေးကိုအန်ဒီယပြုနေတယ်လို့တန်ပြရှိရတဲ့အတွက်စီးပွားရေးချန်ပီယံမိုက်ကယ်စပေဘယ်နဲ့သန္ဓမန်ဟောင်းမိုက်ကယ်ကိုဘရစ်တိုကိုတင်းလာနေကဖမ်းဆီးလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရလူခန်းကသတင်းနောက်တွေကိုဒီကနေ့ပေကျင်းမြို့မှာပြောကြားလိုက်ပါတယ်။ဒီအနာပိုင်ဘက်ကစပေဘယ်ကိုစစ်စစ်မင်းမြန်းခဲ့ပြီးတဲ့နောက်သူကကနေဒါအနာပိုင်ကိုဆက်သွယ်ခဲ့တယ်လို့လည်းကနေဒါနိုင်ငံသားဝန်ကြီး Christopher Freeland ကပြောပါတယ်။သူဘက်ကဖုန်းဆက်ပြောလာပြီးကနေကပြန်ပြီးတော့ဆက်သွယ်နေရတော့တဲ့အချိန်သူဘယ်မှာရှိတယ်ဆိုတာကိုသိရဖို့အတွက်ကနေဒါအစိုးရအနေနဲ့အပြင်းထန်ကြိုးပမ်းနေပြီးတရုတ်အနာပိုင်ကိုလည်းဒီကိစ္စကိုမေးထားတယ်လို့သူ့ရဲ့မိသားစုနဲ့လည်းအဆက်အသွယ်ရထားတယ်လို့ကနေဒါနိုင်ငံသားဝန်ကြီးကပြောပါတယ်။သူကဘယ်နေရာမှာဖမ်းထားတယ်ဘာကြောင့်ဖမ်းထားတယ်ဆိုတာနဲ့ပတ်သက်ပြီးနောက်ထပ်သတင်းချက်လက်မရသေးဘူးလို့လည်းဆိုပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကတော့တရုတ်နိုင်ငံကကနေဒါတန်တမန်ဟောင်းမိုက်ကယ်ကိုဘရစ်ကိုတရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုချိန်ညှောက်မှုနဲ့ဖမ်းဆီးထိန်းသိမ်းလိုက်တယ်လို့တရုတ်အနာပိုင်ကမုန်တိုးနေကပြောပါတယ်ဒါကနေဒါရဲတပ်ဖွဲ့ကတရုတ်နိုင်ငံရဲ့ Huawei ဖုန်းကုမ္ပဏီဦးဆောင်ရာရှိမန်ဝမ်ဇူးကိုဖမ်းဆီးလိုက်ပြီးတပတ်အကျော်မှာတရုတ်ဘက်ကအခုလိုတုံ့ပြန်နေတာဖြစ်ပါတယ်မန်ဝမ်ဇူကိုတော့အီရန်ပေါ်အမေရိကန်ရဲ့နံခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲခံထားတာဖြစ်ပါတယ်ခင်ဗျာ